အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာဥရောပမှာရောက်ရှိနေစဉ်အတွင်း7 senior ကနေမတော်တဆခြေထောက်မှာထိခိုက်ဒဏ်ရာရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကိုပြန်လည်ထွက်ခွာလာနေပြီဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံနေဆက်ကနေကီလိုမီတာ40လောက်အကွာမှာရှိတဲ့ပင်သစ်နိုင်ငံဆက်စီယန်ဇာအနီးမှာတနင်္ဂနွေနေ့ကမတော်တဆဆက်ဘေးမှောက်ပြီးတော့ဂျနီဗာဆေးရုံမှာဈေးကူတာမှုပြေးခဲ့ရတာဖြစ်ပါတယ်။ဥရောပကနေထွက်ခွာလာချိန်မှာမစ္စတာကယ်ရီကသူ့ရဲ့လူမှုကွန်ရက်ဆာမင်းနာဘောကနေဆွစ်ဇာလန်နဲ့ပင်သစ်နိုင်ငံတို့ကရဲတပ်ဖွဲ့ဝင်တွေနဲ့အရေးပေါ်ကေဆေးရေးလှုပ်သားတွေကိုကျေးဇူးတင်ရှိကြောင်းသူတို့ဟာတကယ်လုပ်ငန်းပေါ်တက်သည့်ကျွမ်းကျင်သူတွေဖြစ်ကြတဲ့အကြောင်းရေးသားလိုက်ပါတယ်။မစ္စတာကယ်ရီအနေနဲ့ဆေးရုံမှာတ냐အိဆောင်ရှောက်မှုခံယူနေစဉ်မှာစဉ်စားသုံးသပ်မိတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ကာဘီကပြောဆိုပါတယ်။နိုင်ငံသားရေးဝန်ကြီးဟာစိတ်ဓာတ်ခိုင်မာပြီးတော့တွေ့ကြသူဖြစ်တဲ့အကြောင်းသမ္မတဥပမာအပါအဝင်လူတွေတော်တော်များများထံကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောဆိုခဲ့တယ်လို့ပြောပါတယ်။မစ္စတာကယ်ရီဟာထိခိုက်သွားတဲ့ပေါင်ရိုးအတွက်ဘော့စတန်မှာဆက်လက်ပြီးတော့ကုသမှုခံယူရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ထိခိုက်ဒဏ်ရာရသွားတဲ့နေရာကအရင်ကခွဲစိတ်ကုသမှုခံယူထားတဲ့တင်းပစုံအနီးကနေရာမှာဖြစ်နေပြီးတော့သူ့ကိုအရင်တုန်းကခွဲစိတ်ကုသမှုပေးခဲ့တဲ့ဆရာဝန်ကြီးကပဲဆက်လက်ပြီးတော့ကုသသွားမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။